မေရိကန်ပြည်ထောင်စုမှာအစိုးရရဲ့အသုံးစိတ်ဒေါ်လာ85ဘီလီယံအလူလျောက်ဖြတ်တောက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကွန်ဂရက်လွှတ်တော်နဲ့သမ္မတအင်ဂျူရာတို့ကြားဆွေးနွေးနေရမှာတခြားရွေးချယ်စရာနီလန်ရှာဖွေနိုင်မဲ့သဘောတူညီမှုတစုံတရာမရရှိတဲ့အတွက်အလူလျောက်ဘတ်ဂျက်ဖြတ်တောက်ရေးအစီအစဉ်ကိုသမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။အခုလိုဘတ်ဂျက်ဖြတ်တောက်လိုက်တဲ့အတွက်နိုင်ငံတွေတပွန်းအပြည့်အဝတက်ရောက်မှုဖြစ်စေဖို့ကတော့ရက်တရပတ်အနည်းငယ်အချိန်ယူရမှာဖြစ်ပေမဲ့လူလူအတွင်းမှာတော့တော်တော်လေးရိုက်ခတ်မှုတွေရှိနေပြီဖြစ်ပါသည်။တချို့အစိုးရဌာနတွေမှာပြဿနာကိုရှောင်ရှားနိုင်အောင်စီမံကိန်းတွေလျှော့ချတာတွေအလုပ်သမားငှားရမ်းမှုတွေကိုရပ်ဆိုင်းပစ်တာတွေလှုပ်ဆောင်နေကြပါတယ်။တချို့အစိုးရဝန်ထမ်းတွေကလည်းအခုလိုဘတ်ဂျက်ဖြတ်တောက်မှုဖြစ်လာနိုင်တဲ့အတွက်ပြင်ဆင်မှုတွေလုပ်ထားပြီးပြီလို့ပြောဆိုကြပါတယ်။အလိုလျောက်အစိုးရစိတ်အတုံးစိတ်ဖြတ်တောက်မဲ့အစီအစဉ်နဲ့တဖြည်းဖြည်းဖြစ်လာတာနဲ့အမျှစီးရဲသားမိသားစုတွေနဲ့အလုပ်လက်မဲ့တွေကိုပေးနေတဲ့ခံစားခွင့်တွေဟာလည်းရတော့မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တွေကတုံ့တက်ကြပါတယ်။အတားငါစစ်ဆေးမှုတွေပြုလုပ်တာတွေနည်းလာတာနဲ့အမျှဈေးဆန်တွေမှာအတားငါရောင်းချနိုင်မှုတွေနည်းပါးလာနိုင်တယ်လို့ပြောပါတယ်။ပြည်ပကနေအမေရိကန်ပြည်ထောင်စုကိုကုန်ပစ္စည်းတင်ပို့နေတာတွေကလည်းနှောင့်နှေးလာနိုင်တဲ့အတွက်ကုန်သွယ်ပဲ့နိုင်ငံတွေအတွက်ထိခိုက်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်။အခုလိုအတုံးစိတ်မတိမချမရေမရဖြစ်လာတဲ့အတွက်စစ်စင်ရေးကိစ္စတွေမှာလှုပ်ဆောင်တဲ့နေရာမှာထိခိုက်နိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအစ်စ်ဖြစ်တဲ့ချတ်ဟေဂယ်ကပြောဆိုပါတယ်ခင်ဗျာ။